မင်္ဂလာပါ ရင်တွင်းပုံရိပ်ဘဝပုံရိပ်ကန္တာမှပြန်လဲကြိုဆိုလိုက်ပါတယ်ဒီနေ့ပေါ်ပြမယ့်အကြောင်းအရာလေးကတော့တန်ဖိုးထားပါဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်တရက်မှာကျမအိမ်မှာရှိတဲ့ပစ္စည်းတွေကိုရှင်းတော့အသုံးဝင်တဲ့ပစ္စည်းတွေဆိုထားပြီးအသုံးမဝင်တဲ့ပစ္စည်းတွေဆိုရင်လွင့်ပစ်တဲ့ကိုမသုံးတော့ဘူးဆိုပေမဲ့သူများသုံးလို့ရသေးတယ်ဆိုရင်သူများကိုပေးမယ်သုံးချင်တယ်ဆိုတဲ့ပစ္စည်းတွေကတတ်တတ်ဖယ်ထားပြီးတန်ရှင်ရေးလုပ်ဖြစ်ပါတယ်မဟုတ်ရင်ဘာမှလည်းဟုတ်တာမဟုတ်ပဲနဲ့ပစ္စည်းတွေကအများကြီးအိမ်ရှုပ်တာပဲရှိတယ်အဲ့လိုရှင်းတဲ့အခါမှာကျမကတော့မသုံးတဲ့ပစ္စည်းတွေမှန်သမျှတတ်တတ်ဖယ်ပြီးတော့အထုပ်တထုပ်လုပ်ထားလိုက်တယ်အဲ့ဒီအထုပ်ထဲမှာကျမပစ္စည်းရောတမီးရဲ့ပစ္စည်းရောကျမအမျိုးသားရဲ့ပစ္စည်းတွေရောမသုံးဘူးထင်ပြီးသူတို့ကိုမေးလဲမမေးတော့ဘဲနဲ့အကုန်စုသိမ်းပစ်လိုက်တယ်။နောက်တနေ့ကျတော့တမီးကအမေတမီးရဲ့ကိုရီးယားအယ်ဘမ်လေးတွေ့လာတဲ့။ကျမကဘာလဲမသိဘူးလေမသုံးဘူးထင်လို့အကုန်သိမ်းပြီးရှင်းပစ်လိုက်ပြီလို့ပြောတော့သူကဟာအမေကလည်းသုံးလားမသုံးလားအရင်မေးပြီးမှသိမ်းပါလား။သမီးကပတ်စံတွေအများကြီးပေးပြီးမာထားရတဲ့ပစ္စည်းဖြစ်တဲ့အတွက်ကြောင့်သမီးတန်ဖိုးထားတယ်တဲ့။ကျမလည်းတန်ဖိုးကြီးတာတွေမကြီးတာတွေမသိဘူးမသုံးမဲဒီအတိုင်းထားထားလို့ဖုန်တွေကလည်းတက်နေပြီဖြစ်တဲ့။ဒါကြောင့်သိမ်းလိုက်တာလို့ပြောတော့သူကမကြေမနက်မနက်သူ့တန်ဖိုးထားရတဲ့ပစ္စည်းကိုမမေးပဲလှုပ်ရကောင်းလားဆိုပြီးကျမကိုစိတ်ဆိုးတယ်။ဒီအဖြစ်ပြက်လေးကိုပြန်ဆင်ချင်မိပြီးတော့သားတို့တမီးတွေကိုပြောချင်တာကဒီနေ့သားတို့တမီးတို့ရဲ့ဘဝလေးတွေကတကယ်တန်ဖိုးရှိတဲ့သူတွေဖြစ်တယ်။ကိုကိုတိုင်ကကိုယ့်ရဲ့ဘဝကိုတန်ဖိုးထားတတ်ရမယ်။ဘာမဟုတ်တဲ့အယ်ဘမ်လေးတောင်တန်ဖိုးကြီးမှန်းသိပြီးတန်ဖိုးမထားတတ်တဲ့အခါအမိုက်တောင်ဖြစ်သွားသေးတာပဲ။ဒီနေ့သားတို့တမီးတို့တွေကအမိုက်မဟုတ်ဘူးဆိုတာကိုကိုကိုသိဖို့လိုတယ်။ကိုပိုင်တဲ့ပစ္စည်းကိုမှတန်ဖိုးမထားတတ်ရင်ဘသူကတန်ဖိုးထားမလဲ။ဒါကြောင့်တန်ဖိုးကြီးတဲ့တန်ဖိုးရှိတဲ့သားတို့သမီးတို့ရဲ့အသက်တာကိုတန်ဖိုးထားပါ။ကိုမကိုကိုကိုတန်ဖိုးမထားဘဲနေမယ်ဆိုရင်သူများလည်းတန်ဖိုးမထားဘဲနင်းချေသွားမှာပါပဲဆိုတာကိုဒီနေ့သားတို့သမီးတို့ဘသူမဆိုမိမိကိုကိုတန်ဖိုးထားတတ်တဲ့သူတွေဖြစ်အောင်နေထိုင်သက်ရှင်ပါလို့ဒီအကြောင်းအရာလေးနဲ့ဝေမျှခွန်အားပေးလိုက်ပါရစေ။အားလုံးပေါ်ဖျားသခင်ကောင်းချီးပေးပါစေ။ ဘောရဖို့မှထုတ်ဝေတဲ့ခွန်အားပေးစာအုပ်ငယ်များကိုအခမဲ့မာယူဖတ်ရှုလိုပါကဖုန်းနံပါတ်39 985 298 533တို့ဆက်သွယ်နိုင်ပါ